နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းလာရှိမြို့ခီးစဉ်တွင်ဒေသခံလူထုနဲ့တွေ့ဆုံတဲ့အချိန်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အလေးပေးပြောသွားတယ်လို့ဒီနဲ့ NLD တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းအခုလို virus ပို့ NDS ရှိနေတဲ့အချိန်မှာလူမှုစီဝေးပွဲလုပ်တဲ့ပေါ်ဝေဖန်ပြောဆိုနေတာတွေလည်းရှိကြပါတယ်မြို့တော်ခမ်းမတွေ့ဆုံပွဲမှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုတီးခြားဖိတ်ထားတာမရှိခဲ့ပေမဲ့တွေ့ဆုံပွဲကျင်းပနေချိန်မှာဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်ကန့်ကွက်စာတွေဖြန့်တဲ့လှုပ်ရှားမှုတချို့တော့ရှိခဲ့ပါတယ်ဒီကြောင့် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါအင်္ဂါနေ့မနေ့ပိုင်းမှာနိုင်ငံတော်တံပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကိုရောက်ရှိလာပြီးလာရှိုးမြို့ပြည်သူ့စေယုံအစင်းမြင့်တင်ခြင်းစီမံကိန်းအစ်စ်နှစ်အဖြစ်စေယုံစာအုပ်အစ်စ်လွှဲပြောင်းပေးရပွဲအခမ်းအနားကိုတက်ရောက်ခဲ့ပြီးမြို့တော်ခမ်းမမှာလူသူတွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်ဒီတွေ့ဆုံမှုအချိန်ဒီကတော့ရှမ်းပြည်နယ်မြောက်ပိုင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးဆိုင်မြင့်မောင်ကအခုလိုပြောပါတယ
်ဒီလာရာကလာရှိုးမှာဂျပန်ကဒီလေစေယုံစေကုလလာရဲအဲ့ဒီပုဂ္ဂိုလ်နဲ့ပြီးတော့မှပြီးတော့ခမမှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာသူစပြောတာကဆက်မိုင်းနဲ့ပတ်သက်ပြီးပြောပါတယ်ဒီလူကိုလက်ဆွဲပြီးတော့မှဒီမလို့ဆက်နိုင်တာကိုရှင်နေရနားလဲခွင့်တခုဘာကြောင့်လဲဆိုရင်ဆက်မိုင်းကြီးကသူကမိုင်းပြောတာကြောင့်မလို့လက်ဆွဲမဆက်ချင်မလို့ဖြစ်တဲ့သူကကံပေးထားလို့ဒီအဲ့ဒါမပြောရတဲ့အကြောင်းပြည်သူလူတွေကလည်းအဲ့လိုပဲပေါ့နော်ဆက်မိုင်းကြီးဆက်သူအဲ့ဒီပုံမှာအဓိကထားပြီးတော့မှဟုတ်ပါရဲ့ကျွန်တော်ကတော့ပြည်သူတွေရဲ့ဦးရဲ့မျိုးတွေကိုသက်သာဝန်ကြီးတွေဟောလုပ်တဲ့မျိုးရေးစေဝါအကြောင်းပြောရဲအဓိကဘယ်လောက်ပါလဲ
ဒီတွေ့ဆုံပွဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ရှမ်းပြည်နယ်အတွင်းမူရေးစေဝါနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေပြောဆိုခဲ့တယ်လို့ဦးဆိုင်မြင့်မောင်ကပြောပါတယ်။နိုင်ငံတော်အသံပြေကပုဂ္ဂိုလ်နဲ့အတူပြည်ထောင်စုဝန်ကြီး၊ကျန်းမာရေးဝန်ကြီး၊တောက်တာမြင့်ထွေး၊လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားသားရေးဝန်ကြီး၊တောက်တာဝင်းမြတ်အေး၊နိုင်ငံတော်အသံပြေကရုံးဝန်ကြီးဌာန၊ပြည်ထောင်စုဝန်ကြီးဦးကျော်သိန့်စွေပါဝင်ရှမ်းပြည်နယ်ဆွေရဖွဲ့တို့ပါဝင်ပါတယ်။COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်ပွားနေတဲ့သရုပ်နိုင်ငံနဲ့ထိစပ်နေတဲ့ရှမ်းပြည်နယ်တွင်လူစုလူဝေးနဲ့သိဆုံပွဲပြုလုပ်နေတဲ့လှုပ်ဆောင်ချက်ပေါ်နားမလည်နိုင်ဘူးလို့လာချူမြို့နယ်မဲဆန္ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံကဆိုပါတယ
်ဒီလိုချိန်မျိုးမှာ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုသိဆုံပွဲတွေရှောင်ကျဉ်ကြဖို့လူစုလူဝေးတွေမလုပ်ဖို့ကြောတာလည်းပြောတာပေါ့နော်ဒါပေမဲ့လူငယ်ကိုယ်တိုင်ကအလိုလူစုလူဝေးတွေလည်းပဲဆိုတော့နားမလည်ဖြစ်နေတယ်လေ
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်နဲ့လူသူတွေ့ဆုံမှုမှာတာမန်ပြည်သူတွေအရပ်ဖွဲ့ဖွဲ့စည်းတွေမီဒီယာတွေအနေနဲ့မေးခွန်းမေးခွေမရခဲ့ဘူးလို့တွေ့ဆုံပွဲကိုဆက်ရောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းငင်းချမ်းရေးအရပ်ဖွဲ့ဖွဲ့စည်းအမှုဆောင်ကော်မတီဝင်မှန်းနန်းစပယ်ကပြောပါတယ
်ရပ်ဖွဲ့ဖွဲ့စည်းတွေကိုဖိတ်တာမရှိဘူးအမျိုးခွင့်မေးခွန်းတက်တက်ပေးရမရှိဘူးဒီမျိုးမျိုးမျိုးဖားတွေကမေးခွန်းရင်ယူထားတယ်အဲ့ဒါကိုဖြေရှင်းဖို့အတွက်သူတို့လည်းပြင်ဆင်လာတယ်တော့သူရှိမှသူဖြေထားတယ်ဒီကုန်တန်းကလာရှိရတဲ့နည်းမီဒီယာတွေမေးခွန်းမေးခွန်းရတယ်မတွေ့ထဲဆိုတော့အတော်စုကသူ့အစိုးရနဲ့အစိုးရအဖွဲ့ဝင်တွေကိုထိန်းချောင်းတာကကိုယ်တိုင်စင်းပြီးတော့မှပြည်သူထုနဲ့ထိန်းချောင်းတာပဲလုပ်သွားတယ်။ဒီအဲ့ဒီမီဒီယာရဲ့အခန်းကဏ္ဍကိုသူသူတက်ဥစားမပေးနိုင်တဲ့ပုံစံမျိုးနေရရှင့်
တော်အောင်စန်းစုကြည်လာရှုံမျိုးကိုရောက်စင်မှာဒေတာခန့်တချို့ရဲ့ကန့်ကွက်ကြောင်းလှုပ်ရှားမှုဖြစ်စဉ်တွေရှိခဲ့ပါတယ်။လူသူတွေ့ဆုံပွဲပြုလုပ်နေချိန်တွင်တော်အောင်ဆန်းစုကြည်ကိုလက်မခံအယုံကြည်မရှိစာတွေဖြန့်ဝေတဲ့ကမ်ပိန်းဆုတ်ရှာမှုတွေရှိခဲ့တယ်လို့လည်းမှန်းနန်းစပယ်ကဆက်ပြောပါတယ်
။အဲဖြန့်ဝေတာပဲဒါမဲဆယ်ဖူလာတလားပေါ့နော်။တိုင်းနာတွေကအဲ့လိုသိကြတဲ့ချီရဆိုတော့ဒီတော့မှသာအောင်တုံ့ပြန်တာပေါ့နော်။ဒီချိန်မှာနောက်ရ90နဲ့ပြန်ပြေးခွင့်ရမယ်။တိုင်းနာဒေသတွေပေါ်မှာဆိုတော့ဒါကမကျေနပ်လို့တုံ့ပြန်တယ်လို့ထင်တယ်
။အောင်ဆန်းကတိအောင်ဆန်းသမီးမတီရပ်ပောင်း90နေယုံနဲ့မဲပေးခွင့်ပဲလဲပါလဲခစ်တဲ့နာစီစနစ်ဖြင့်ရှမ်းပြည်ကိုပြင်လဲပြေမလုပ်ရန်ရှမ်းပြည်တွင်ရေကာတာတည်ဆောက်မှုများဆက်မလုပ်ရန်အစရှိတဲ့စာရွက်တွေကိုလူသွားလာမှုများတဲ့နန်းဟင်ဝန်ပန်းချံလန်းလာရှိုးမြို့ဝင်မုတ်ဦး NLD ပါတီရုံးရှိနဲ့နားမခေါ်ရင်ရနာစခန်းမှာဖြန့်ဝေထားသလိုလမ်းပေးဓာတ်တန်တွေမှာလည်းကတ်ထားတယ်လို့ဒေသခံတွေကပြောပါတယ်2019ခုနှစ်ဒီဇင်ဘာလ19ရက်နေ့တုန်းကတော့အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်မန်အောင်မြို့ခရီးစဉ်မှာလည်းမိုင်းပတ်ကွဲမှုတွေနဲ့တွေ့ကြုံခဲ့ရပါတယ်။တော့အောင်ဆန်းစုကြည်အနေနဲ့ဒီလပိုင်းတွေမှာချင်းပြည်နယ်၊ဘရင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကိုလူသူတွေ့ဆုံပွဲပြုလုပ်နေတာလာမယ့်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးဖို့အတွက်လာတယ်လို့လည်းပိုင်းသားနိုင်ငံရေးပါတီတွေကလည်းထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ။